ကလေးတငယ်တွေကိုမတရားပြုကျင့်တဲ့ဖုန်းတော်ကြီးတွေအားလုံးကိုချက်ချင်းဖယ်ရှားပြီးအရက်ဖက်အာဏာပိုင်တွေစီလွှဲပြောင်းပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မတီတခုကဗာတီကန်နန်းတော်ကိုထူးထူးခြားခြားပဲတောင်းဆိုလိုက်ပါတယ်။ကလေးတငယ်ထောင်ပေါင်းများစွာပေါ်လိမ်မင်းဆိုင်ရာမတရားပြုကျင့်မှုတွေရှိခဲ့တယ်ဆိုတာကိုအတိအမှတ်ပြုဖို့နဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှတ်တမ်းတင်သိရှိထားတာတွေကိုလွှဲပြောင်းပေးဖို့ကလေးတငယ်ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မတီကဗိုလ်ထူးနေ့မှာဗာတီကန်နန်းတော်ကိုတောင်းဆိုလိုက်တာပါ။ကျူးလွန်ထားတဲ့ပြစ်မှုတွေရဲ့ပမာဏကိုဗာတီကန်နန်းတော်ကအတိအမှတ်မပြုသေးတာအဲ့ဒီလိုဖြစ်ရတွေကိုကင်တွယ်ဖြေရှင်းဖို့လိုအပ်တဲ့လူဆောင်ချက်တွေမလုပ်သေးတာနောက်ဆက်တွဲဘာမှမဖြစ်ပဲအဲ့ဒီလိုလိုရက်တွေဆက်ဖြစ်နေအောင်ခွင့်ပြုတဲ့မူဝါဒတွေကိုချမှတ်ထားတာတွေပေါ်အထူးစိုးရိမ်မိတယ်လို့ကော်မတီကပြောပါတယ်ဖုန်းတော်ကြီးတွေကကလေးသင်ငယ်တွေကိုလိမ်မင်းဆိုင်ရာမတရားပြုကျင့်တာနဲ့ပတ်သက်ပြီးဗာတီကန်နန်းတော်ကိုအခုပြောလိုက်တာဟာဖြင့်ကုလသမဂ္ဂကော်မတီရဲ့ဒေဒူးအကြဆုံးပြောဆိုချက်ပါပြီးကြတဲ့လတုန်းကဗာတီကန်တာဝန်ရှိသူတွေကကော်မတီအဖွဲ့ဝင်တွေကတရက်လုံးကြာအောင်မေးခွန်းတွေမေးမြန်းခဲ့ကြပါတယ်ကုလသမဂ္ဂရဲ့အစီအစဉ်ခန်းစာကိုအသေးချာလေးလာဆန်းစစ်ဖို့အတွက်တင်သွင်းသွားမယ်လို့ဗာတီကန်နန်းတော်ကဗိုလ်ထူးနေမှာကြေညာချက်ထုတ်ပြန်ပြီးတုံ့ပြန်ခဲ့ပါတယ်